အာဖဂန်နစ္စတန်နိုင်ငံရဲ့အစ္စလာမ်ယာယီအစိုးရဖြစ်အင်္ဂါနေ့မှာပဲတာလီဘန်နဲ့ချိန်ညှိလိုက်ပြီးတာလီဘန်အဖွဲ့ကိုထူထောင်ခဲ့တဲ့ကွလွန်နူမူလာအိုမာနဲ့ယင်းကြီးရဲ့မူလာဟာဆန်အခေါင်ကဦးဆောင်တာဖြစ်ကြောင်းလည်းပြောပါတယ်တာလီဘန်တွေကိုလက်နက်ကန်ဆန့်ကျင်နေတဲ့နောက်ဆုံးနေနည်းတစ်ခုဖြစ်တဲ့ပက်ရှင်ဂျာကိုထိချောက်သိမ်းပိုက်လိုက်တဲ့အကြောင်းကြေညာပြီးနောက်တည့်ရမှာပဲတာလီဘန်အဖွဲ့ကယာယီစုအုပ်ကိုကြေညာလိုက်တာပါစုအုပ်ဖွဲ့ရဲ့တာဝန်ဟာယာယီစာဖြစ်ပြီးနောက်ထပ်ဝင်းကြီးနေရာတွေကိုမကြမ်းခင်ဆက်လက်ကြေညာမှာဖြစ်တဲ့အကြောင်းလည်းတာလီဘန်ပြောင်းဝင်းကသဘီဟူလာမူဂျာဟစ်ကကဘူးမျိုးတော်ကတင်းနာရှင်လုံးမှာပြောဆိုသွားပါတယ်ခမန်းကြီးအသက်60ကျော်အရွယ်အခေါင်ကတော့တာလီဘန်အစိုးရဖွဲ့ကျင်ညာလိုက်တဲ့ပုံအောင်မြင်မှုဖြင့်တာလီဘန်အဖွဲ့ဆက်တင်တူဆောင်ခဲ့ရာနိုင်ငံတောင်ပိုင်းကကန်ဒါဟာမြို့မှာပြောဆိုခဲ့တာပါတာလီဘန်အဖွဲ့နိုင်ငံရေးဌာနအကြီးအကဲမူလာအတူဂန်ဒီပါရာဒါကတော့ယာယီစုရဲ့ဒုတိယဝန်ကြီးချုပ်ဖြစ်နေတာဝန်ယူသွားမှာပါပြည်ထောင်စုဝန်ကြီးတာဝန်ယူတော့ဆီရာဂျူဒင်ဟာခနီကနိုင်ငံရေးဝန်ကြီးဖြစ်အာမီယာခန်မူတာကီနဲ့တာလီဘန်အဖွဲ့ထူထောင်သူအိုမာရဲ့တာဖြစ်သူမိုဟာမက်ယာကုတ်ကတော့ယာယီကာဝေးဝန်ကြီးတာဝန်တွေကိုအတိအကျယူကြမှာပါယာယီပြည်ထောင်စုဝန်ကြီးဖြစ်လာတဲ့ဟာခနီကအမေရိကန်ကနိုင်ငံတကာကျန်းသက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာခနီကိုရက်ကိုဦးဆောင်သူဖြစ်ပြီးသူ့ကိုဖမ်းမိအောင်တရင်ပေးနိုင်ရင်ဒေါ်လာ10,000ပေးဖို့လည်းအမေရိကန်ကစုဝေးထုတ်ကန်ထားတာဖြစ်ပါတယ်